စန္ဒပြသူတွေဟာစစ်တွေမျိုးဖျားကြီးကွင်းမှာစူဝေးပြီးလမ်းမကြီးကနေတဆင့်ဦးဩဒမပန်းကျန်အဲ့ဒီကနေတဆင့်ကုံတယ်လန်းနဲ့မင်းမကြီးလန်းတွေကိုလှည့်ပတ်ပြီးစန္ဒပြခဲ့ကြတာဖြစ်ပါတယ်ရခိုင်မြင်းနယ်တွင်းမှာ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်တို့ရဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးALP ပါတီဘက်ကပြီးခဲ့တဲ့ဧပြီလအတွင်းကထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာတက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်ဆိုပြီးပါတီရဲ့ဗဟိုကော်မတီဝင်ခိုင်မျိုးထွန်းကိုပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကဖမ်းဆီးတရားစွဲဆိုထားတာဖြစ်ပါတယ်။အစိုးရတက်မတော်ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာဒေသခံတွေစိုးရင်ထိုင်လန့်ခဲ့ရတယ်လို့ဆန္ဒပြပွဲဥဆောင်ရမှာပါဝင်တဲ့မြတ်တဆောင်ဆရာတော်ဦးနန္ဒသာရကမိန့်ပါတယ
်။ပြောရင်လည်းတော့ခိုင်မျိုးထွန်းရဲ့စတိုင်မန်ကြောင့်ညီမစစ်တပ်တိုက်ခတ်ကြတာမဟုတ်ဘူး။သူတို့တိုက်ခါကိုသူလူကိုယ်တိုင်ရှာတာဖြစ်တယ်။ခိုင်မျိုးထွန်းရဲ့စတိုင်မန်ကြောင့်ပြည်သူထိုက်လန့်ခဲ့တာမဟုတ်ဘူးမြန်မာစစ်တပ်ရဲ့တိုင်းသားတွေဒေသတွေပေါ်မှာလာပြီးတော့ထူးဆီးဆင်တဲ့အတွက်အဲ့ဒီတနက်တန်ဘုံတန်တွေကြောင့်ကိုကျွန်တော်ပြည်သူလူထုထိုက်လန့်ခဲ့ရတာဖြစ်တယ်ဒါကိုခိုင်မျိုးထွန်းပေါ်ပုံချလိုက်ခြင်းဟာတိုင်းသားတွေကိုတမိန်တကာခွေးချပြီးတော့ဆက်ဆံတယ်နှိုက်ကွက်တယ်လို့ပဲဦးဇင်းတို့မြင်တယ
်ဖန်စီတရားစွဲဆိုခံရတဲ့ ALP ဘဟိုကော်မတီဝင်ခိုင်မျိုးထွန်းဟာစစ်ပွဲဖြစ်ပွားရာနေရာတွေကဒေသခံတွေဘက်ကနေရက်တိပေးခဲ့သူဖြစ်တယ်လို့ရခိုင်တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုကာကွယ်ပေးခဲ့သူဖြစ်တယ်လို့လဲဆရာတော်ဦးနန္ဒသာရကမိန့်ပါတယ်။ပြီးခဲ့တဲ့ဧပြီလကထုတ်ပြန်ခဲ့တဲ့ ALP ပါတီရဲ့ကြေညာချက်ထဲမှာအစိုးရတပ်မတော်ဘက်ကတိုက်ပွဲတွေအတွင်ဒေသခံတွေကိုပေါ်တာဆွဲတာတွေအတ္တမနေရာရှေ့ပြောင်းတာတွေစစ်သုံးမှန်းတွေကိုရိုင်းရိုင်းဆက်ဆက်တပ်ဖြတ်တာတွေနဲ့စစ်မြေပြင်မှာတစားကံအဖြစ်အုံချတာတွေဟာနိုင်ငံတကာဥပဒေတွေနဲ့ဆက်ရဆွဲမှုတွေကိုကျူးလွန်နေတဲ့အတွက်အဲ့ဒီလုပ်ရက်တွေကိုရှက်ရှင်းရက်တန်းပေးဖို့တို့ပါဝင်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးELP ပါတီရဲ့ဗဟိုကော်မတီဝင်ခိုင်မျိုးထွန်းကိုအရေးယူပေးဖို့စစ်တွေမျိုးအခြေစိုက်ဒေတာကုကမှုစစ်ဌာနချုပ်ဒါစကရဲ့ဒုတိယဗိုလ်မှူးကြီးတင့်နိုင်ထွန်းကစစ်တွေမျိုးနဲ့တရားရုံးမှာပြီးခဲ့တဲ့မေလကတရားဆွဲဆိုခဲ့တာပါခိုင်မျိုးထွန်းဟာမတရားဖမ်းဆီးခံရတာဖြစ်တဲ့အတွက်အမြန်ဆုံးလွှတ်ပေးဖို့လိုအပ်တယ်လို့ဆန္ဒပြရမှာပါဝင်သူတို့ဖြစ်တဲ့ကိုထွန်းထွန်းကျော်ကပြောပါတယ
်ခိုင်မျိုးထွန်းလုံးတဲ့အလုံးကမန်ကမပြည်သူတို့ထောက်ခံလို့ရတာလေမန်ကမနဲ့တော့ဘယ်တစ်ခုမှထောက်ခံလို့မရပါဘူးဒီဘောရဖန်းတို့ကတမန်တော်နဲ့အီစစ်တပ်နဲ့ဖြစ်တဲ့အချိန်မှာဖြစ်တဲ့တိုက်ပွဲထဲမှာအကုန်လုံးဖမ်းတာပဲသူတို့ကအဲ့တော့ပြည်သူတို့လည်းသိပါပဲအကုန်လုံးသိပါတယ်ပြောချင်တာနောက်ဆုံးပြောချင်တာတော့ဒီအစိုးရကိုခိုင်မိုးထန်းကိုအမှန်ဆုံးလက်ပိတ်ချင်ပါလေကျွန်တော်တို့
စစ်တပ်မျိုးဆန္ဒပြပွဲအတွက်မြို့နယ်ရဲတပ်ဖွဲ့ထံကိုအချက်5ချက်လောက်နဲ့ခွင့်ပြုချက်တင်ထားခဲ့ပေမဲ့အဲ့ဒီအချက်တွေကအချက်တစ်ချက်တည်းကိုသာခွင့်ပြုပေးခဲ့တာဖြစ်တယ်လို့အဲ့ဒီတစ်ချက်မှာမတရားဖမ်းဆီးခံရတော့ဆိုတဲ့စကားလုံးကိုသုံးခွင့်မပြုခဲ့ဘူးလို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်အဲ့ဒီလိုကန့်သက်ခံရတာနဲ့ပတ်သက်ပြီးဆန္ဒပြပွဲခွင့်ပြုချက်ကိုဥဆောင်ချထားခဲ့တဲ့မဆူဆူလှိုင်ကအခုလိုပြောပါတယ
်။ငါရှက်ချင်းမှာပထမတစ်ချက်ကြလာတာမှာတပိုင်းမပါမတရားဖမ်းဆီးထားတော့ဆိုတာကိုဖြုတ်ပြရမယ်တဲ့။ဒါဆိုရင်သူတို့ကကြဖြစ်နိုင်တယ်တဲ့။နောက်တည်းယုံရှင်လိုက်တော့အဲ့ဒီကမဖြစ်နိုင်တော့ဘူးတဲ့။နံပါတ်1အချက်ကိုသာခွင့်ပြုပါမယ်တဲ့။နံပါတ်1အချက်ကငါတို့သည်ခံမျိုးထွန်းများသာဖြစ်သည်ဆိုတဲ့အချက်။အဲ့ဒီတစ်ချက်တင်းနဲ့ခွင့်ပြုမင်းရခဲ့တာ။ဖန်နေပိုင်ခွင့်လုံးဝမရှိဘူးကျမတို့သူတို့ကဒီအချက်ကိုလှုပ်ရှင်လို့မလှုပ်ရှင်ဖျက်သိမ်းဆိုတဲ့သဘောမျိုးပဲဖြစ်သွားတယ်ဆွေးနွေးတာလည်းမဟုတ်ဘူးဒါတက်တက်မဖြစ်နိုင်ဘူ
းဒီလည်းဘီဘိုကော်မတီဝင်ခိုင်မျိုးထွန်းကိုစစ်တွေအကြီးအကဲမှာထိန်းသိမ်းထားပြီးစစ်တွေမြို့နယ်တရားရုံးမှာအမှုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ